ပါခင်ဗျာ RFA ပေးတာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကတော့ကြော်စောဝင်ပ
ါကျွန်တော်ကတော့ထက်အကာပ
ါပထမဆုံးစာကတော့ခီးသွားပြည်သူတဦးဆိုပြီး RFA email ကိုရောက်ရှိလာတဲ့စာတစ်စောင်ဖြစ်ပါတယ်စာပေးပို့လာသူရေးထားတာကသူဟာကုန်ပစ္စည်းအယောင်းဝယ်သမားတယောက်ဖြစ်တဲ့အတွက်မြန်မာနိုင်ငံအနှက်ကားတစီးနဲ့တွာလာနေရသူဖြစ်ပါတယ်တဲ့အဲ့လိုတွာလာရင်းနဲ့ကြုံတွေ့နေရတာတွေဟာနေ့စဉ်ခီးသွားလာနေရသူတွေအတွက်လည်းအန္တရာယ်ရှိတာကြောင့်အခုလို RFA ပေးစာကဏ္ဍကနေတောင်ဝင်းရှိလူချင်းမင်းတွေတိဖို့ရေးသားရတာပါတဲ့သူပြောချင်တာကရန်ကုန်မြို့တွင်းနဲ့ပဲခူးမြို့အပါဝင်ကားလမ်းတွေပေါ်မှာကြောက်တင်မြေတင်ကြောက်စလစ်ခဲတင်တဲ့ကားတွေဟာဘာမှတေချာဖုံးအောင်ထားတာမရှိပဲလမ်းတွေပေါ်မှာတွာလာနေတဲ့အတွက်အဲ့ဒီကားတွေပေါ်ကကျတဲ့ကြောက်ခဲတွေဂဲတွေမြေကြီးတွေဟာလမ်းမပေါ်တွေကျအထူးသဖြင့်ကားကျက်တဲ့လမ်းတွေမှာသူ့နောက်ကရှိတဲ့ကားသေးလေးတွေပေါ်ကျကားမှန်တွေပေါ်ကြနဲ့အလွန်အန္တရာယ်များပြီးမလိုအပ်ဖဲပြဿနာတွေရှင်းစကားတွေပြောနဲ့မဖြစ်တင်တာတွေဖြစ်ရပါတယ်တဲ့။နောက်ပြီးအဲ့ဒီကြောက်တင်မြေတင်ကြောက်စလစ်ခဲတင်တဲ့ကားတွေဟာနံပါတ်ပြားမပါနောက်အချက်ပြမီမပါဘယံမတာသွာလာနေကြတာဟာဥပဒေကိုပျော်ပျော်တင်းတင်းချိုးဖောက်နေသလိုဖြစ်နေပါတယ်တဲ့။အဲ့ဒီအတွက်သက်ဆိုင်ရာရင်စည်းကမ်းထိန်းသိမ်းရေးကတာဝန်ရှိသူတွေသက်ဆိုင်ရာအာဏာပိုင်တွေကထိုက်တင်တဲ့အရေးယူဆောင်ရွက်ထားတဲ့ပြုလုပ်ဖို့ RFA ပေးစာကဏ္ဍကနေပြောကြားရတာပါလို့ရေးသားပေးပို့လာပါတယ်ခင်ဗျာ။
အခုပေးစာကတော့မင်္ဂလာတိုင်းဒေတာကြီးကပြပို့လာတဲ့စာတောင်ပဲဖြစ်ပါတယ်မင်္ဂလာပါ RFA ခင်ဗျားတဲ့သူကတော့မင်္ဂလာတိုင်းညင်းချံမြို့နယ်ဇီးပင်ကန်ကျေးရွာအုပ်စုကြောက်ကန်ကျေးရွာကဖြစ်ပါတယ်သူတို့ရွာမှာလက်ရှိမီလင်းရေးကော်မတီကတအိမ်ကို6သိန်းခွဲကျော်ငွေပေးသွင်းမှလက်ရှိမီပေးလို့ပါတဲ့သူတို့ရွာသားတွေကြားသိရလောက်ကတော့အစိုးရကလှုပ်ဆောင်ပေးတာပါနောက်ပြီးအခုချိန်ဟာစိုက်ခင်းတွေရေသွင်းပြီးစိုက်ပျိုးရခြင်းဖြစ်လို့ငွေကြေးအခက်အခဲဖြစ်တဲ့အချိန်လည်းဖြစ်ပါတယ်တဲ့ဒါပေမဲ့ကျေးရွာမီလင်းရင်ကော်မတီကအတင်းငွေကြေးကောက်ခံနေတာပါပဲတဲ့ခင်ဗျအဲ့ဒါကြောင့်အခုကိစ္စကိုတက်ဆိုင်ရာတာဝန်ရှိလူချင်းမင်းတွေသိပြီးအ мян ဆုံးအရေးယူဆောင်ရွက်ပေးဖို့ RFA ပေးစာကဏ္ဍကတစ်ဆင့်တိုက်ကြလိုက်ရပါတယ်တဲ့ aggregation နဲ့မြန်မာပြည်ကြီးဖြစ်ပါစေဆိုပြီးရေးသားပေးဖို့လာပါတယ်ခင်ဗ
ျမိမိမျိုးနဲ့ကျေးရွာရက်ကွက်အတွင်းကအဖြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတစ်ဆင့်ဖြစ်စေဘာမီအက်rfa.org email ကတဆင့်ဖြစ်စေပြောကြပေးပို့နိုင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုပေးပို့လာတဲ့စာတစောင်ကလည်းရန်ကုန်တိုင်းဒေသကြီးမြောက်ကလာပါမြို့နယ်ကပေးပို့လာတဲ့စာတစောင်ဖြစ်ပါတယ်မြောက်ကလာပါမြို့နယ်ထောက်ဝင်ဘဲရက်ွက်ဇပယ်လမ်းမကြီးအနောက်ဖက်ချမ်းဖြစ်တဲ့ဇပယ်တစ်လမ်းနှစ်လမ်းသုံးလမ်းထိပ်များမှာတဲ့မိုးရွာတာမရှိပဲရေမြောင်းများပိတ်ဆို့နေလိုပါတဲ့အဲ့လိုရေမြောင်းပိတ်ဆို့နေလို့ရက်ွက်နေပြည်သူတွေလည်းရေနစ်မြုပ်နေပါတယ်တဲ့အဲ့ဒါကိုမြို့နယ်စီပင်တွေသိစေချင်လို့RFA ပေးစာကဏ္ဍကနေတင်ပြရတာဖြစ်ပါတယ်တဲ့ခင်ဗျာ
အခုပေးစာတစ်စောင်ကတော့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကပေးပို့လာတဲ့စာတစ်စောင်ပဲဖြစ်ပါတယ်အခုချိန်ဟာသူတို့မောင်နှုံမြို့မှာနေထိုင်တဲ့အစ္စလာမ်ဘာသာဝင်တွေကိုတစ်နှစ်ကိုတစ်ခါစစ်ဆေးတဲ့စွဲတင်စစ်စတင်စစ်ဆေးတဲ့အချိန်ပဲဖြစ်ပါတယ်တဲ့စစ်ဆေးနေတဲ့အချိန်လူမဆုံရေးနိုင်ငံထွက်သွားတဲ့သူတွေကိုအိမ်တော်စုစီရင်ကနေပယ်ဖျက်ပြီးမြို့နယ်ခရိုင်ခီးလူနေသူများကိုအုပ်ချုပ်ရေးမှုထောက်ခံချက်ဖြင့်ခီးလူမှတ်ချက်ရေးပေးပါတယ်တဲ့တချို့လူတွေကတော့နိုင်ငံသားစစ်စစ်ကပြားနဲ့ရန်ကုန်ခီးလူနေတာတွေရှိနေပါတယ်တဲ့အဲ့ဒီလိုရန်ကုန်တောင်းနေတဲ့သူတွေကိုရန်ကုန်ခူးလင်းနေဟုမှတ်ချက်ရေးဖို့ရတဲ့အတွက်စစ်စေးရေးအဖွဲ့ကပတ်စံတောင်းနေလို့ပါတဲ့ပတ်စံတယောက် 2,000 လုံးနဲ့တောင်းခံပြီးပတ်စံပေးသူတွေကိုစစ်စေးပေးပြီးပတ်စံမပေးနိုင်သူများကိုစစ်စေးခြင်းမလုပ်ပေးပါဘူးတဲ့အဲ့ဒီလိုပြစ်လို့နေတာတွေကိုတက်ဆိုင်ရာကတိဖို့ RFA ပေးစာကဏ္ဍကနေတင်ပြရတာဖြစ်ပါတယ်တဲ့အခုဆိုရင်တော့မောင်းတော်မျိုးနယ်ကမြို့မရုပ်ကကိုစတင်စစ်စေးဝင်နေပါပြီတဲ့ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-444-6131 399-442-6 တို့ဖြစ်ပါတယ
်အခုစာတစောင်ကတော့မကွေးတိုင်းဒေသကြီးအောင်လံမြို့နယ်ကပေးပို့လာတဲ့စာတစောင်ပဲဖြစ်ပါတယ်မကွေးတိုင်းဒေသကြီးအောင်လံမြို့နယ်အတွင်းမှာအလဲရွာဆိုတာရှိပါတယ်တဲ့အဲ့ဒီအလဲရွာဟာအောင်လံမြို့နယ်18မိုင်ကွာဝေးပါတယ်တဲ့အဲ့ဒီအလဲရွာကလူတွေဟာကျမ်းမာရေးမကောင်းရင်မြို့ဆေးုံသွားဖို့အဆင်မပြေပါဘူးတဲ့အဲ့လိုအဆင်မပြေတာကိုအခွင့်ကောင်းယူပြီးရွာထဲမှာရွာအနီးကရွာတွေမှာလေးတန်းအောင်မအောင်တဲ့ဒေါက်တာရန်ကူတွေကများလာနေပါတယ်တဲ့နောက်ပြီးဆေးတလုံးကိုတောင်းချီပေးနေရပါတယ်တဲ့အဲ့ဒါကြောင့်ဆရာဝန်မဟုတ်ဘဲဆေးကုနေတဲ့သူတွေကိုကျမ်းမာရေးဝန်ကြီးဌာနအနေနဲ့အ мян ဆုံးအရေးယူဆောင်ရွက်ပေးစီလိုပါတယ်တဲ့နောက်ပြီးအစိုးရဆေးပေးကန်တစ်ခုကိုလည်းအ мян ဆုံးဖွင့်ပေးစီလိုပါတယ်တဲ့ကူညီပေးပါ RFA ကျေးဇူးတင်ပါတယ်လို့ရေးသားပေးပို့လာတာဖြစ်ပါတယ်ခင်ဗျာ
အခုနောက်ဆုံးပေးစာစာတစောင်ကတော့သခိုင်းပြည်နယ်ပေါတော်မြို့ကပေးပို့လာတဲ့စာတစောင်ဖြစ်ပါတယ်သူတို့ပေါတော်မြို့နယ်မှာလက်ပံပြားရွာလန်းဆိုတာရှိပါတယ်တဲ့အဲ့ဒီလမ်းကိုသူတို့ငငယ်တုန်းကတိမ်တယောက်မဖြစ်မနေလောဘေးစနစ်နဲ့လုတ်ခဲ့တာဖြစ်ပြီးလမ်းဟာ9မိုင်မြောက်လောက်သာရှိပါတယ်တဲ့ အရင်တုန်းကတော့မြေသားလမ်းဖြစ်ပြီးအခုကွန်ကရစ်လမ်းလုပ်နေတာ၅နှစ်ကျော်လာပြီဖြစ်တယ်တဲ့အဲ့ဒီလို၅နှစ်ကျော်လောက်ကိုင်နေပေမဲ့2မိုင်လောက်သာကွန်ကရစ်ခင်းလို့ပြီးသေးပါတယ်တဲ့နောက်ပြီးအဲ့ဒီလမ်းကိုအသုံးပြုနေတဲ့ရွာပေါင်း၈၀၀ကျော်လောက်ရှိပြီးနေဆိုရင်ချင်းချင်းခီးပြတာတွာလာနိုင်ပြီးဝိုးရသည်ဆိုရင်တွာလာရအရန်ခက်ခဲပါတယ်တဲ့အဲ့ဒီလမ်းကိုဘသူတွေကတာဝန်ယူပြီးဘာကြောင့်ဒီလောက်ကြာကြာလုပ်နေကြလဲဆိုတာနားမလည်နိုင်တော့လို့တာဝန်ရှိသူတွေအများဆုံးသိရှိစစ်ဆေးပေးဖို့ RFA ကတဆင့်ပြောပြပေးစီလိုပါတယ်တဲ့ခင်ဗျာ
ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်လာမယ့်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ